ချမ်းပြည်နယ်တောင်ပိုင်းဖဲခုံမြို့မှာဒေသခံပြည်သူကာကွယ်တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားမှာတကြောပြန်တိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ဒေသခံကာကွယ်တပ်ဖွဲ့တာဝန်ရှိသူတဦးက VOA ကိုပြောပါတယ်။တိုက်ခိုက်မှုတွေဖြစ်ပြီးနေကင်းပိုင်းလောက်မှာစစ်ကောင်စီဘက်ကလေကြောင်းနဲ့လာပြီးတော့တိုက်ခိုက်တဲ့အတွက်ဒေသခံပြည်သူတချို့ထိခိုက်ဒဏ်ရာရခဲ့တယ်လို့ပြောပါတယ်
။မင်းရကဖြစ်ပြီးဖြစ်ဒီကုန်းစီညင်ပိုင်းနဲ့ကြာမှလင်းရတဲ့မြစ်လာကျေပါလင်းနှလုံးလာကျေပါဆက်မနိုင်တနိုင်တော့လင်းလာကျေတမသိသိရှိမှာအဲပီတူလည်းဖြီးသွားတယ်ပီတူတယောက်လားနှစ်ယောက်လားတိကျတော့မသိဘူးပဲ0.5နဲ့ကြည့်တာစီစီပဲကြည့်ပ
ါဒါရရရှိခဲ့တဲ့အရက်သားတွေရဲ့အခြေအနေဘယ်လိုရှိသလဲဆိုတာကိုတော့အသေးစိတ်အခြေအနေမသိရသေးပါဘူးဖဲခုံမြို့အပါအဝင်တိုက်ပွဲပြင်းထန်တဲ့ဒေသတွေမှာဖုန်းလိုင်းအင်တာနက်လိုင်းဖြတ်တောက်ခံနေရလို့ဒေသခံတွေနဲ့ဆက်သွယ်လို့မရသေးပါဘူး။ပြီးခဲ့တဲ့ January လ10ရက်နေ့9ရက်နေ့ကတည်းကဖဲခုံမြို့ထဲမှာအခုချိန်ထိနေစဉ်ဆိုသလိုတိုက်ပွဲတွေဆက်ဖြစ်နေပြီးတော့စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ရောလေကြောင်းကနေပါတိုက်ခိုက်နေတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါရယ်။ဒီလိုမျိုးတိုက်ခိုက်မှုတွေတွင်မှာအရက်သားပြည်သူထိခိုက်မှုရှိသလိုနေအိမ်တွေလည်းပျက်စီးကုန်ပါရယ်။စစ်ကောင်စီတက်ဆွဲထားတဲ့ပတ်ဝန်းကျင်မှာအရက်သားနေအိမ်တချို့မိရှို့ဖျက်ဆီးနေတာလို့ဖဲခုံ PDF တပ်ဖွဲ့ဝင်တဦးကလည်းပြောပြပါတယ
်။လောကပြည်စီသားအနေနဲ့တော့ဒီ90လောက်ရှိမှဖြစ်နေ။ဒီကတိခါတော့ရှိပါလေ။အရင်ကပုံတရားတော့ရှိတယ်။ဒီကတိဒီအရက်တော့ပြည်စီသားကတော့ဒီမင်းရဆိုတဲ့သူတို့ထိုင်နေမြို့ထဲနေပြီးအိမ်ကြီးဆိုသူတို့ခွေးရအကုန်လုံးညီတာရှုလိုက်ပါလို့သူတို့ဒီအရင်ကရှင်းကိုင်ကောင်းလို့ဆိုတော့ဒီကအကုန်လုံးရှူလိုက်လို့
စစ်ကောင်စီတက်တဲ့ဟာအရက်သားနေအိမ်နေမီးရှို့ဖျက်ဆီးနေတယ်ဆိုတော့ပြောဆိုမှုနဲ့ပတ်သက်လို့ VOA ဘက်ကတိကျအတည်ပြုလို့မရသေးပါဘူး။နောက်ပြီးတော့စစ်ကောင်စီဘက်ကလည်းဖဲခုံတိုက်ပွဲနဲ့ပတ်သက်လို့တစုံတရာသတင်းထုတ်ပြန်တာလည်းမတွေ့ရသေးပါဘူး။တိုက်ပွဲကြောင့်အရက်သားထိခိုက်တာနေအိမ်နေပျက်စီးမှုရှိပေမဲ့ဒေသမတည်ငြိမ်သေးတာမို့အချက်လက်တွေစုဆောင်းလို့မရသေးဘူးလို့ကရင်နီလူ့ခွေရေးအဖွဲ့တည်ထောင်သူကိုပညာက VOA ကိုပြောပါရယ
်။လက်ရှိဖေခုံတိုက်ပွဲကတော့လေကျွန်တော်အချက်လက်တွေအထွက်လို့အကောင်လုံးမရသေးဘူး။အိမ်ကိုအိမ်နေပျက်စီးမှုရှိတယ်။လူထုထိခိုက်မှုအများကြီးတော့ရှိပါတယ်။ဒါပေမဲ့အခြေခံပြတော့ကျွန်တော်အချက်လက်တွေမထွက်လာနိုင်ဘူး။ဟုတ်ဟုတ်။
တိုက်ပွဲကြောင့်မြို့ကန်အများစုကပင်လောင်းမြို့နယ်ဘက်ကိုခိုလုံသွားတာရှိသလိုနီးစပ်ရာကျေးရွာတွေမှာလည်းတိမ်းရှောင်သွားတာရှိပါတယ်။လက်ရှိလူဦးရေတောင်းနဲ့ချီပြီးတော့အိုးပြစ်အိမ်ပြစ်ထပ်ပြီးတော့ပြေးရှောင်နေကြရတယ်လို့ကိုပညာကအခုလို့ပြောပါတယ
်လူထုတွေကတော့မြို့ကိုရှောင်လာရတာရှိတယ်ပေါ့နော်ဖဲကွန်မြို့တက်ပွဲမဆက်ခင်တည်းကတချို့ကတော့ဟိုရှောင်လာတာရှိတယ်ပေါ့နော်ဒီရှေ့ရကိုရကစပြီးတော့မှအခုချိန်ထိပေါ့နော်အများကြီးထပ်ထွက်လာတာရှိပါတယ်တချို့ကတော့ပင်လောင်းထဲကိုလည်းတွားတာရှိတယ်တချို့ကတော့ဖဲကွန်အင်းရဲ့အရှိတ်ချောင်းကိုပြေးတာရှိတယ်တချို့ကလည်းကျွန်တော်ဒီဖဲကွန်မြို့နယ်ရဲ့အလဲဒီအနောက်ဖက်ချောင်းကိုပေါ့နော်အာရှေ့သွားတာရှိပါတယ်ဟာဟာတို့လည်းဆက်လူဦးရေတော့ကျွန်တော်ပြည်သားလောက်အနေဆိုလူတွေတုံးတောင်းသွားတော့စစ်ထက်ရှောင်ရတာရှိပါတယ်ခင
်ဗျစစ်ပြေးဒုက္ခတဲ့အများစုကတော့ဘေးလူရာကိုတင်းရှောင်ရင်အခက်အခဲမျိုးစုံနဲ့ရင်ဆိုင်ကြုံတွေ့နေရပါတယ်အမိုးကအဝတ်ထည်နဲ့စားရေးတောက်ရေးအရေးပေါ်အကူအညီတွေလည်းအလွန်အမင်းလိုအပ်နေကြတာဖြစ်ပါတယ်ရှင်